မြမရေးမှာပြိပခဖြစ်နေတဲ့အစုဖွဲ့တွေကြားဂျာဂန်လူဖြစ်လူသဘောဆောင်ရွက်ပေးဖို့အမေရိကန်နဲ့တရုတ်နိုင်ငံတွေကတောင်းဆိုလို့အကူအညီပေးနေတယ်လို့ထိုင်းဝန်ကြီးချုပ်ဆရတ်တာသဝိစင်ကပြင်သစ် French 24ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောလိုက်ပါတယ်။မတ်လ29ရက်နေ့ကထုတ်လွှင့်တဲ့အဲ့ဒီရုပ်သံအင်တာဗျူးထဲမှာအိန္ဒိယမြန်မာနိုင်ငံကပြိပခလက်ရှိအချိန်မှာပြည်တွင်းစစ်လုံလုံဖြစ်နေတာမဟုတ်သေးဘူးလို့လည်းမြမပြဿနာအတိတ်နဲ့ကိုရှော့ချသုံးသပ်သွားပါတယ်။ဇန်နဝါရီလနောက်ပိုင်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan နဲ့တရုတ်နိုင်ငံနိုင်ငံခြားရေးဝန်ကြီးဝမ်ယီတို့ထိုင်းနိုင်ငံမှာလုပ်ခဲ့တဲ့သီးသန့်တွေ့ဆုံပွဲအပြီးမှာတာဝိစင်ကနှစ်ဦးစလုံးနဲ့သီးခြားစီတွေ့ဆုံခဲ့ရမှာမြန်မာနိုင်ငံရေးကိုထက်သွင်းဆွေးနွေးခဲ့တယ်လို့ပြောပါတယ်။အဲဒီမှာသူတို့ကထိုင်းနိုင်ငံကိုမြန်မာရေးမှာဂျာဂန်ကူညီပေးဖို့တောင်းဆိုခဲ့တယ်လို့ဆိုပါတယ်။ထိုင်းဟာဗက်မလိုက်တဲ့ဂျာနီနိုင်ငံတစ်ခုအနေနဲ့မြန်မာပြည်ထောင်စုတောက်လောင်နေတဲ့စစ်မီးကိုအရှိန်မမြင့်စေဖို့တိုက်နိုင်သမျှကူညီနိုင်မယ်ဆိုတာကိုနိုင်ငံအများစုကသဘောတူထားတယ်လို့သူယူဆထားကြောင်းထိုင်းဝန်ကြီးချုပ်ကပြောပါတယ်။ပြဿနာကိုပြည်တွင်းစစ်အဖြစ်လုံးလုံးလျားလျားမကြီးထွားသွားအောင်ထိုင်းနိုင်ငံအနေနဲ့ဘယ်လိုကဏ္ဍကနေပါဝင်နိုင်လဲဆိုတာကိုလည်းအာရုံစိုက်သင့်တယ်လို့သူကဆိုပါတယ်။ကျွန်တော်တို့ဆွေးနွေးသင့်တဲ့ပထမဆုံးစကလုံးကတော့လူသားချင်းစာနာထောက်ထားမှုအကူအညီပဲလို့ထိုင်းဝန်ကြီးချုပ်ကအင်တာဗျူးထဲမှာဖြေသွားပါတယ်။အကူအညီလိုတဲ့သူတွေလည်းကူညီမယ်လို့ဆိုပါတယ်ခင်ဗျာ။